အင်္ဂါည VOE ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေပါရရှင်။တရုတ်မြန်မာနယ်ကြားတည်ငြိမ်ရေးနဲ့လက်နက်ကိုင်ပြည်ပခါတွေချုပ်ငင်းရေးမြန်မာနိုင်ငံအတွင်းကသက်ဆိုင်ရာအဖွဲ့အစည်းတွေကြားဆွေးနွေးညှိနှိုင်းနိုင်အောင်ဆက်လက်ပံ့ပိုးကူညီသွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ထပ်ပြောပါရယ်။
认为缅北局势的缓和降温符合缅甸的各方利益。
မြောက်ပိုင်းတင်းမာမှုတွေရော့ကျသွားမှတရုတ်မြန်မာနယ်ကြားဒေသတည်ငြိမ်ပြီးသက်ဆိုင်ရာအဖွဲ့အစည်းအားလုံးအကျိုးစီးပွားအတွက်ရေရှည်တည်တံ့နဲ့ငြိမ်းချမ်းရေးကိုရရှိနိုင်မယ်လို့ယုံကြည်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကသက်ဆိုင်ရာအဖွဲ့အစည်းအားလုံးတွေ့ဆုံဆွေးနွေးပြီးအပေါင်းလက္ခဏာဆောင်တဲ့ရလက်ထွက်ပေါ်ခဲ့တာကိုတရုတ်နိုင်ငံအနေနဲ့ကြေညာမိပါတယ်။ပြီးဆုံးတဲ့အထိဆက်လက်ပံ့ပိုးကူညီဖို့လည်းအသင့်ရှိပါတယ်ဆိုပြီးတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမောင်နှင်ကပြောဆိုသွားတာပါတရုတ်နိုင်ငံရဲ့အကူအညီနဲ့ MNDAA, TNLA, AA အဖွဲ့ကတာဝန်ရှိသူတွေနဲ့စစ်ကောင်စီဘက်ကကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့တယ်ဆိုတဲ့သတင်းမနေ့ကထွက်လာခဲ့ပါတယ်။ဘယ်မှာဆွေးနွေးတယ်ဘယ်လိုအကြောင်းအရာတွေနဲ့ဆွေးနွေးတယ်ဆိုတာကိုတော့အသေးစိတ်ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။မြန်မာနိုင်ငံမြောက်ပိုင်းမှာညီနောင်သုံးဖွဲ့လို့ခေါ်တဲ့မဟာမိတ်တိုင်းရင်းသားအဖွဲ့တွေဘက်ကမြန်မာစစ်တပ်ကိုအရှိန်မြင့်တိုက်ခိုက်ပြီးတော့နေဆက်ကုံသွေးကြီးအရေးကြီးတဲ့စခန်းတွေတော်တော်များများတင်ပိုက်ပြီးတဲ့အချိန်တရုတ်နိုင်ငံကအခုလိုဂျာဝင်စစ်ဆက်တဲ့အတွက်စစ်ကောင်စီဘက်ကတောင်းဆိုခဲ့ပါတယ်။တိုက်ပွဲတွေကြောင့်နေဆက်ကုံသွေးကြီးထိခိုက်ခဲ့ပြီးတရုတ်စီးပွားရေးလုပ်ငန်းတွေနစ်နာခဲ့တယ်လို့တရုတ်နိုင်ငံပိုင်စီမံချက်တွေရဲ့လုံခြုံရေးပေါ်မှာလည်းချိန်ချမှုတွေရှိလာနေတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်လို့အသေးစိတ်မသိရပေမဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာကျင်းပခဲ့တာဖြစ်ပြီးကိုကန့်ဒေသမှာဒီလကုံတီအပြစ်ခတ်ရဲစဲဖို့သဘောတူထားတဲ့အကြောင်းမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့နီးစပ်သူတို့က VOE ကိုပြောပါရရှင်။